အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့ရုရှားတန်ယုံဝင်ပေါက်အနီးတနင်္လာနေ့ကဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်တန်ယုံဝင်သား2ဦးအပါအဝင်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ကြီးဝင်ခွင့်ဗီဇာလျှောက်ထားဖို့စောင့်ဆိုင်းနေသူတွေကိုစီစဉ်ပေးဖို့တန်ယုံဝင်သား2ဦးအပြင်ထွက်လာစဉ်မှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနနဲ့မျက်မြင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ်။အချမ်းပဲလောက်ရဆိုတာတန်တရားဖြစ်စရာမရှိပါဘူးဒါဟာလက်ခံနိုင်စရာမရှိသလိုဒီလောက်ရမျိုးကိုလည်းရှုံချပါတယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီဘက်စကော့ကပြောဆိုခဲ့ပါတယ်ကပူရတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူခလစ်ဇာဒရန်ကတော့တေဆုံအသေးခံဘုံခွဲသမားဟာလူအုပ်ထဲမှာဘုံခွဲဖို့ကြိုးစားခဲ့ပေမဲ့မရောက်လာမီတာလီဘန်လုံခြုံရေးတပ်ဖွဲ့ကလေးကပြစ်ခတ်ခဲ့တဲ့အတွက်တေဆုံပြီးဘုံပေါက်ခွဲခဲ့တာလို့ Twitter ကနေတင်ပြဆွဲပါရယ်အာဖဂန်ရသား၄ဦးတေဆုံပြီး၁၀ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့လည်းအတည်ပြုပြောဆိုပါရယ်အခုလိုတေဆုံခဲ့မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာကေလက်ဘရော့ကလည်းတေဆုံသူတွေအတွက်ဝမ်းနဲ့ကြောင်းပြောဆွဲပါရယ်အာဖဂန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကောင်းဆောင်တဲ့ရုရှားတို့ရဲ့ရင်းနှီးတဲ့ဆက်ဆံရေးကိုတိကျခံမှာမဟုတ်ကြောင်းနဲ့ဒီကိစ္စကိုတေချာစုံစမ်းပြီးတန်ယုံကိုလည်းလုံခြုံရေးတိုးချထားမယ်လို့ပြောဆိုခဲ့ပါရယ်ခင်ဗျာ